ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတီဘောမြို့နယ်မှာ RCSS နဲ့ SSPP တို့ရဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာ၅ချိန်တက်မနေနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်။တရင်သားလက်နက်ကိုင်နှစ်ဖွဲ့စလုံးကိုတိုက်ပွဲတွေရပ်ပြီးဖို့တောင်းပန်တာလို့တိုက်ပွဲတွေကြောင့်ဒီဘာလုံးဒီဘာထွက်ပြေးနေရတဲ့နားမခေါ်ကြည့်ပါအုပ်ချုပ်ရေးမှူးဦးဆိုင်ညွန့်ကပြောပါတယ်။
ဒီလိုတော့ခရရောက်တဲ့ကြောင်းတော့နှာဟောစာဖြစ်တဲ့ရပ်ပေးဖို့ပေါ့ဒီလိုမှာဒီမှာအခုအချိန်ကျတော့တော့လုံငန်းကန်ကန်နေမှာအခက်အခဲအလုံးရှိလို့လို့ပေါ့ဒီလိုရပ်ခိုင်းတာအဲနှစ်ဖက်စလုံးဥမာတိုက်ပွဲမဖြစ်ဖို့ပေါ့အမှတောင်းပန်တာပေါ့အဲ့လိုပေါ့
ဒီဘောမျိုးနဲ့ပြည်ညာလူတော်ကုစလေဦးဆိုင်ခန်းအောင်က
လက်နက်ကန်ဖွဲ့စည်းခြင်းချင်းပြစ်ပတ်ခဖြစ်တော့အဲပြည်သူရဒုက္ခရောက်လို့ပေါ့အဲအဲ့လိုမျိုးဖြစ်စေခြင်းတဲ့ခါကျသူတို့ကရှိနေတဲ့လက်နက်ကင်ဖွဲ့စည်းတွေပြောပြလို့လဲသူကဟိုနားမထောင်ကြဘူးပေါ့အဲကျွန်တော်တို့အဖွဲ့ကိုလာပြီးတော့အကူအညီတောင်းတော့အဲဒါဆိုခင်ဗျားတို့စိတ်ဆန္ဒရှိနော်ဆန္ဒတဘောထားအညီနဲ့လူကြီးပလားပေါ့လက်မထိုးတော့မှတင်တာပါအဲကျွန်တော်တို့လူကြီးရဲ့အညီသစ်တောင်းကြည့်မယ်ဆိုတော့ဒီလိုမျိုးလုပ်တော့ပ
ါလက်ရှိအချိန်လေယာထွက်သီးနှံတွေကိုတင်းစည်းတဲ့အချိန်လေးဖြစ်ပြီးကျောင်းသားအပေါင်းသူတွေဆောင်ရွက်ဖြစ်စုတဲ့အချိန်လေးဖြစ်တာကြောင့်ညီရပြန်လို့ကြတာဖြစ်တယ်လို့ဒုက္ခတွေကိုကူညီပေးနေတဲ့ဒီဘောမျိုးနေစီမချပရိဒါအဖွဲ့ကကိုမျိုးကပြောပါတယ
်ခုတို့ကတော့ဒီချိန်ကတော့ကျွန်တော်တို့ကဟိုပြောင်းချူးတဲ့ချိန်ပေါ့နော်ပြောင်းချူးတဲ့ချိန်နေနောက်တောင်ရတိမ့်တဲ့ချိန်ပေါ့နော်နောက်တိမ့်တဲ့ချိန်ဆိုတော့ဒီချိန်မှာတော့တို့ကတော့ကလေးတွေရဲ့ပညာရေးလည်းနီးလာပြီဟိုစောင့်ဝဲတွေလည်းနီးလာပြီဆိုတော့တို့ကတော့နေရက်ကိုအကုန်ပြန်နေရတာပေါ့နော်အလုံးဒီကငင်းချမ်းချမ်းနဲ့ AC ဖြစ်ဖို့ရည်ကြီးတာပေါ့ချိန်မှာမှဒီပြောင်းနေပါတွေကိုမချိုးနိုင်ဘူးဆိုရင်နောက်တရာဒီစိုက်ကူတက်ကတော်တော်ခက်ခဲမှာပေါ့နော်အဲအဓိကတော့ဒီစောင့်ဝဲတွေကတော့အခုဆက်ပြီးတော့ကျပွားနေမယ်ဆိုရင်တော့စာဝန်ကြီးရတော့ခက်ခဲရှိမှာ
။ဒီဘောမျိုးနဲ့မှာ RCSS နဲ့ SSPP လက်နက်ကင်အဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဖုံးကြီးချောင်းတွေမှာစစ်ဘေးဒုက္ခတွေတထောင်ကျော်လောက်ရှိတယ်လို့လည်းသိရပါတယ်။ဒါကြောင့်ဒီဘောမျိုးနဲ့စီရောကြီးရအုပ်စုနဲ့နားမခေါ်ကြီးရအုပ်စုတွေမှာရှိတဲ့ဒေသခံတွေဟာလက်မှတ်တွေရေးထိုးပြီးချန်တိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ကတဆင့်တောင်းဆိုလိုက်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချန်တိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်တွဲဖက်တွင်မှဦးဆိုင်လိုက်ကအခုလိုပြောပါတယ
်အဲလက်မှတ်မူရင်းတွေအကုန်လုံးသက်ဆိုင်ရာစစ်တပ်နှစ်ဖက်စလုံးကိုပို့ပြီးလိုက်ပြီး RCSS ပေါ် SSPB ရောပေါ့နော်ပြင်ကိုကျွန်တော်တို့အနေနဲ့လည်းပဲနှစ်ဖက်စလုံးကိုအပြစ်ခတ်တွေရက်သေးပြီးတော့မှတွေ့ဆုံဆွေးနွေးဖို့အတွက်ကိုဆက်မှန်ပြီးတော့တိုက်တွန်းတောင်းဆိုထားပါတယ်ဒီနေ့ထိတော့နှစ်ဖက်စလုံးဘက်ကတုံ့ပြန်မှုမရှိသေးပါဘူ
းဒုက္ခတွေကလက်မှတ်ရေးထိုးတောင်းဆိုရတဲ့ပတ်သက်ပြီး RCSS နဲ့ SSPB ခေါင်းဆောင်တွေကို RFA ကအကြိမ်ကြိမ်ဆက်သွယ်ပေးမယ်ဆက်သွယ်လို့များခဲ့ပါဘူးခင်ဗျာ